internet သုံးပြုသားတွေကိုပိတ်ပင်နိုင်တဲ့ internet လုံခြုံရေးဥပဒေအသစ်ကိုမြန်မာစစ်ကောင်စီကပြဋ္ဌာန်းဖို့စီစဉ်နေပါတယ်။ဒီဥပဒေကြမ်းအရဆိုလို့ရှိရင် internet တက်နေသူကိုတခြားနိုင်ငံကနေတက်နေတယ်လို့ယူဆအောင်ခြေအားဖြောက်ပေးတဲ့ VPN app အသုံးပြုလို့ရှိရင်ဒါမှမဟုတ် internet ပေါ်ကနေလောင်းကစားပြုရင်ထောင်တန်းတစ်နှစ်ကနေ3နှစ်ငွေတန်းသိန်း50အထိပြပေးနိုင်အောင်လည်းရေးဆွဲထားတယ်လို့တက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။ဥပဒေမူကြောင်းကိုမနစ်ကထုတ်ပြန်ထားခဲ့ပြီးလက်မဲ့အပတ်မှာအတည်ပြုပြဋ္ဌာန်းလိမ့်မယ်လို့မျှော်လင့်နေကြပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်လိုတဲ့ရည်ရွယ်ချက်နဲ့ထိမ့်ချုပ်ရေးနီလာအတွက်ဒီဥပဒေကဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးအောင်သူငင်းက writer သတင်းဌာနကိုပြောပါတယ်။ဒီဥပဒေကိုပြဋ္ဌာန်းခဲ့ရင်လွတ်လပ်စွာသတင်းစီးဆင်းမှုပျက်စီးစေပြီးမြန်မာနိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတရားဝင်ထိတိယယောက်လုပ်နိုင်စွာအပေါ်ဒိုက်ရိုက်တက်ရောက်မှုရှိလိမ့်မယ်လို့နိုင်ငံခြားစီးပွားရေးလုပ်ငန်းဆယ်ကူးကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီရဲ့အခုလိုဖိနှိပ်မှုကိုကန့်ကွက်ဖို့အတွက်ဒီမိုကရေစီရေးလှုပ်ရှားကြသူများကအာဏာသိမ်းနှစ်ပတ်လည်နေ့ဖေဖော်ဝါရီလ1ရက်နေ့မှာအတန်တိတ်ဆန္ဒပြပွဲဆင်နွှဲဖို့စော်ဩထားကြပါတယ်